Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါလိမ့်ခင်ဗျာ American ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2025ခုနှစ် February လ2ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတူပြီးတော့19:25 30နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းထိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာညတော်စီစဉ်မှုကတော့ကျွန်တော်ညနေပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လွင်ဦးပါဒီညနာဆင်ရမယ့်သတင်းတွေထဲမှာတော့ကနေဒါမက္ကဆီကိုနဲ့ပြည်နယ်နိုင်ငံကတွင်းကုန်တွေအပေါ်မှာအခွန်တိုးကောက်ဖို့သမ္မတထရန့်မိတ်ထုတ်ပြန်လိုက်ပါတယ်။ဣဇရဲလဝန်ကြီးချုပ်တန်တယန်ဟုသမ္မတထရန့်နဲ့ဒီသတင်းပတ်တဲ့တွေ့ဆုံတဲ့အခါဂါဇာဒေသအရေးဆွေးနွေးမှာဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုရန်နိုင်နဲ့တူပြောပြပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းလေးပြီးတဲ့နောက်မှာတော့ထိုင်းမြန်မာနယ်စပ်ကစစ်ဘေးရှောင်တွေရဲ့ဒီအခြေအနေကိုတင်ပြထားတဲ့သတင်းဆောင်ပါတစ်ပုဒ်နဲ့အတူအမေရိကန်သမ္မတထရန့်ရဲ့လူမှုကြီးကြပ်ရေးအထူးအမိန့်အာဏာဟာအမေရိကန်မှာရှိနေတဲ့မြန်မာနိုင်ငံသားတွေပေါ်ဘလို့အကျိုးသက်ရောက်မှုတွေရှိနေတယ်ဆိုတာနဲ့ပတ်သက်ပြီးတော့တင်ဆက်ပေးထားတဲ့ဒီအပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာဆိုရတော့
သမ္မတထုတ်လိုက်တဲ့ဒီကနကနောင်ကအမိန့်ကြော်ညာစာ73ခုရှိအဲလူမှုကြီးကြပ်နဲ့ပတ်သက်တဲ့အမိန့်ကြော်ညာစာ73ခုရှိတယ်အဲ့73ခုကိုကျွန်တော်ကြည့်တဲ့အခါမှာကျွန်တော်တို့မြန်မာအတိုင်းဝိုင်းနဲ့ညှိနိုင်တာဆိုလို့ကျွန်တော်၄-၅ခုပဲကျွန်တော်တွေ့တယ်
။ဒီအောင်မျိုးကလူမှုကြီးကြပ်ရေးဆိုင်ရာရှေ့နေပက်ထရစ်ဝိုင်းပြောသွားတာဖြစ်ပါတယ်။အပြေဆုံးကိုမချခင်မှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်ကမ္ဘာမြန်မာမီဒီယာမြင်ကွင်းညမတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်ပြသတင်းများအစီအစဉ်တွေကိုလည်းနောက်ပိုင်းမှာဇက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကျွန်တော်ကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကတွင်းကုန်တွေကိုအခွန်25ရာခိုင်နှုန်းနဲ့တရုတ်နိုင်ငံအပေါ်10ရာခိုင်နှုန်းလာမယ့်အင်္ဂါနေ့ကစာကောက်ခံမယ်အမိန့်ကိုသမ္မတဒေါ်နယ်ထရန့်မနေ့စနေနေ့ကလက်မှတ်ထိုးလိုက်တဲ့အကြောင်းသမ္မတအင်ဂျီရိုကပြောလိုက်ပါတယ်။အမေရိကန်နိုင်ငံသားတွေအသက်ဆုံးရှုံးနေရတဲ့ဖန်တနာမွေးစည်းဝါးတွေမကြုံစဘူးအလုံးရင်းနဲ့တရားမဝင်ဝင်ရောက်နေသလိုရွှေပြောင်းနေထိုင်သူတွေဥပဒေမဲ့ဝင်ရောက်နေတာကိုကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကခွင့်ပြုထားတယ်လို့လည်းအင်ဂျီရိုပြောဝင်ရကောင်လင်းလီဖက်ကပြီးခဲ့တဲ့တောက်ချန်နေ့သတင်းစာရှင်းလင်းပွဲမှာပြောထားတာပါဖလော်ရီဒါပြည်နယ်မာလာကိုကိုပိုင်မှာသတင်းပတ်ကုံရောက်နေတဲ့သမ္မတထရန့်ကတော့သတင်းတောက်တင်နဲ့စကားပြောဖို့စီစဉ်ထားတာတော့မရှိပါဘူး။ကနေဒါကတွင်းကုန်တွေကို95ရာခိုင်နှုန်းကောက်ခံမှာဖြစ်ပေမဲ့ရင်းနှီးစိမ်းတင်ပို့မှုကတော့10ရာခိုင်နှုန်းပဲကောက်ခံမယ်လို့လည်းသမ္မတထရန့်ကပြောပါရတယ်။ဒီနိုင်ငံကတွင်းကုန်မျိုးစုံပေါ်မှာတော့အခွန်10ရာခိုင်နှုန်းထပ်ဆောင်ကောက်ခံသွားမှာပါ။ကုန်သွယ်ပေးနိုင်ငံတွေကလက်တုံ့ပြန်တဲ့အနေနဲ့အခွန်တွေကိုတိုးကောက်မယ်ဆိုရင်အမေရိကန်ကနောက်ထပ်တိုးဖို့လည်းသမ္မတအာဏာနဲ့ထုတ်ပြန်တဲ့အမိန့်မှာထည့်သွင်းထားပါရတယ်။မက္ကဆီကိုနဲ့ကနေဒါနိုင်ငံတွေကတော့အမေရိကန်တွင်းကုန်တွေကိုအခွန်တိုးကောက်ပြီးလက်တုံ့ပြန်မယ်လို့မနေ့တုန်းကပဲကြေညာခဲ့ကြတာပါ။ဒီနိုင်ငံကတော့သမ္မတထရန့်ရဲ့လိုရက်ကိုရှုတ်ချလိုက်ပြီးကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကိုတင်ပြမယ်အကြောင်းဒီကနေ့ပဲပြောဆိုလိုက်ပါတယ်။အမေရိကန်ရဲ့လိုရက်ဟာနိုင်ငံတကာကုန်သွယ်ရေးစီမံစည်းကမ်းတွေကိုအပြင်းထန်ချိုးဖောက်ရောက်တဲ့အကြောင်းတရုတ်ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနကပြောဆိုလိုက်ပေမဲ့ပုံမှန်လင်းလင်းဆွေးနွေးဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ။
အမေရိကန်ဆိုးရွားကပြည်ပနိုင်ငံတွေကိုပေးနေတဲ့အကူအညီတွေကိုရက်90ကျော်ဆိုင်းငံ့တဲ့ကာလအတွင်း HIV ဝေနာရှင်တွေအတွက်ပေးနေတဲ့ AIDS ရောဂါအကူအညီပေးရေးသမ္မတရဲ့အရေးပေါ်အစီအစဉ် PEPFAR ကိုအသက်ကယ်တဲ့လူသားချင်းစာနာမှုအကူအညီဖြစ်တဲ့ကင်းလွတ်ခွင့်ပေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကစနေနေ့ကပြောလိုက်ပါတယ်။ပြီးခဲ့တဲ့ January 20ရက်နေ့ကသမ္မတဖြစ်တော်မူ UB နိုင်ပိုင်းအတွက်မှာပဲသမ္မတ Donald Trump ကပြည်ပကိုပေးနေတဲ့အကူအညီတွေဟာအမေရိကန်သာဦးစားပေးပထမဆိုတဲ့နိုင်ငံသားရေးမူဝါဒနဲ့ကိုက်ညီမှုရှိမရှိဆိုတာကိုပြန်လည်သုံးသပ်ဖို့အတွက်အကူအညီပေးနေတာတွေကိုဆိုင်းငံ့မှုအမိန့်ပေးခဲ့တာပါ။အမေရိကန်ပြည်ထောင်စုကကမ္ဘာမှာအကူအညီတွေအများဆုံးပေးနေတဲ့နိုင်ငံဖြစ်ပါတယ်။နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုကတော့အစောပိုင်းမှာအရေးပေါ်စာနယ်ရိက္ခာအကူအညီတွေကိုကင်းလွတ်ခွင့်ပေးခဲ့ပြီးအဲ့နောက်အင်္ဂါနေ့မှာတော့အသက်ကယ်ဆေးဇေဝကုသခွင့်အစားအစာနေထိုင်ခိုးလုံစရာနေရာနဲ့အသက်ရှင်ရပ်တည်နိုင်ဖို့တခြားအခြေခံလိုအပ်ချက်တွေကိုပါကင်းလွတ်ခွင့်နဲ့ခွင့်ပြုခဲ့ပါတယ်။ဒါမဲ့လည်းသမ္မတထရန့်ရဲ့အမိန့်နောက်ဆက်တွဲကင်းလွတ်ခွင့်တွေမှာအသေးစိတ်အချက်အလက်တွေမဖော်ပြထားတာကြောင့်အကူအညီပေးရေးအဖွဲ့တွေအနေနဲ့သူတို့ရဲ့အလုပ်တွေကိုဆက်လုပ်လို့ရနိုင်လားမရနိုင်ဘူးလားဆိုတာရှင်းရှင်းလင်းလင်းမရှိဘဲရှုပ်ထွေးမှုတွေရှိခဲ့တာပါ။နိုင်ငံတိုင်းဝန်ကြီးဌာနရဲ့ကမ္ဘာလုံးဆိုင်ရာကျန်းမာရေးဘေးကင်းလုံခြုံမှုနဲ့တန်တမာရေးဌာနရဲ့ညွှန်ကြားချက်မှာတော့ပ ဘက်ဖာစီစဉ်အတွက်အကူအညီတွေကိုခွင့်ပြုခဲ့ပြီးအဲ့ဒီထဲမှာ HIV ဝေနာသည်တွေကိုကုသဆောင်ရှောက်ရေးတီဗီဆုံနာယောဂအပါဝဲယောဂမကူအောင်ကာကွယ်ကုသဖို့ဓာခွဲခန်းစစ်စစ်တာနဲ့အခြေခံလူသုံးကုန်ပစ္စည်းတွေနဲ့ဆေးဝါးတွေရရှိဖို့မိခင်ကနေကလေးတွေမကူဆက်အောင်ကာကွယ်ဖို့တွေပါဝင်ကြောင်းရိုက်တာသတင်းဌာနကဖော်ပြခဲ့ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID website ရာမနေ့စနေနေ့ကစအွန်လိုင်းမှာမရှိတော့ပါဘူးအမေရိကန်ရဲ့နိုင်ငံကအကူအညီပေးအစီအစဉ်တွေကိုသမ္မတဒေါ်နယ်ထရန့်ကဆန်းငံ့လိုက်ပြီးတဲ့နောက်ထောင်နဲ့ချီရဲ့ USAID ဝန်ထမ်းတွေအလောက်ကယာယီအနားပေးတာအလောက်ပြတ်တာတွေရှိခဲ့ပြီးစီမံကိန်းတွေကိုလည်းရပ်ထားတဲ့အချိန်မှာပဲရုတ်တရက် website ပိတ်သွားတာပါသမ္မတထရန့်ဆွေးရကတီးခြားလွတ်လပ်တဲ့ USAID ရဲ့လုပ်ငန်းတွေကိုအဆုံးသတ်ပြီးနိုင်ငံခြားရေးဌာနရဲ့လက်အောက်ခံဖြစ်သူသွင်းမှာကိုစိုးရိမ်နေကြောင်းလဲအတိုက်ခံဒီမိုကရက်လွှတ်တော်မှတ်တွေကလူသေးရှင်ကြားပြောနေကြပါတယ်။ Congress လွှတ်တော်ကအတီးပြုပေးရထားတဲ့ရန်ပုံငွေနဲ့တီးခြားရပ်တည်နေတဲ့အဖွဲ့အစည်းကိုသမ္မတထရန့်ကဖျက်သိမ်းမှုအခွင့်အာဏာမရှိကြောင်းနဲ့ USAID ရဲ့လုပ်ငန်းတွေဟာနိုင်ငံတော်လုံခြုံရေးအတွက်အရေးကြီးတယ်လို့လဲဒီမိုကရက်တွေကတည်ပြနေတာပါ။သမ္မတထရန့်နဲ့ Republican လွှတ်တော်မှတ်တွေကတော့နိုင်ငံကအကူအညီနဲ့ဖွံ့ဖြိုးရေးထောက်ပံ့အများစုဟာဖြုံးတီးရရောက်တယ်လို့ပြောကြပါတယ်။အမေရိကန်ကလူသားချင်းစာနာမှုဖွံ့ဖြိုးရေးနဲ့လုံခြုံရေးအတွက်ဒေါ်လာဘီလီယံနဲ့ချီအထောက်ပံ့ပေးနေတဲ့နိုင်ငံကအကူအညီတွေကိုသမ္မတထရန့်စတင်တာဝန်ယူချိန်မှာရပ်ဆိုင်းလိုက်ပြီးဒင်းနှစ်ပတ်လောက်ကြာမှာပဲ USAID ကိုချုပ်ကန့်ခံရမယ့်အပေါ်စိုးရိမ်မှုတွေထွက်ပေါ်လာခဲ့တာပါ။ USAID ရဲ့တီးခြားလွတ်လပ်စွာရည်တည်မှုကိုအဆုံးသတ်မှာတွတ်တော်မှတ်တွေစိုးရိမ်နေတာနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေကတော့သုံးတရာမှတ်ချက်ပေးပြောဆိုတာမျိုးတော့မရှိပါဘူးခင်ဗျာ။
ပြည်ရေးအမေရိကန်တဲ့ညမဲ့မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.5kHz 15653 9.25kHz 11803 9.30kHz 9963တို့အပြင်စနေတနင်္ဂနွေမှာ9.190kHz 15.5ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ရေးအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံရမှာအီရန်ပေါ်တံပြန်းနာအာရဗ်နိုင်ငံတွေနဲ့တတမန်ရေးဆက်ဆံရေးတွေတိုးချဲ့တာတွေနဲ့တူဟားမတ်တွေပေါ်အောင်ဝင်းနဲ့ပတ်သက်လို့ဆွေးနွေးမယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကဒီနေ့ပဲပြောလိုက်ပါတယ်။လာမယ့်အင်္ဂါနေ့အင်ပီရိုမှာအစ္စရေးဝန်ကြီးချုပ်နဲ့တွေ့ဆုံမှုဟာသမ္မတထရန့်ဒုတိယအကြိမ်တာဝန်ယူပြီးတဲ့နောက်ပိုင်းပထမဆုံးနိုင်ငံတကာခေါင်းဆောင်တစ်ယောက်ကိုလက်ခံတွေ့ဆုံတာလည်းဖြစ်ပါတယ်။ဂါဇာကမ်းမြောင်ဒေသမှာဆစ်ရှင်ရှော့ချပြီးဟားမတ်အဖွဲ့ကဖမ်းဆီးထားတဲ့အစ္စရေးတစားကန်တွေပြန်လည်ပေးရနောက်ဆင့်သဘောတူညီမှုရဖို့အမေရိကန်နဲ့အာရဗ်နိုင်ငံတွေအပြင်းအထန်ကြိုးစားနေကြမှာပဲအစ္စရေးဝန်ကြီးချုပ်အမေရိကန်သမ္မတနဲ့တွေ့ဆုံမှုစီစဉ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံရဲ့ယာယီသမ္မတအာမတ်အယ်ရှာရာဟာသူ့ရဲ့ဒီပထမဆုံးပြည်ပနိုင်ငံခီးစဉ်ဖြစ်တဲ့ဆော်ဒီအာရေဗျနိုင်ငံကိုဒီနေ့မှသွားရောက်ခဲ့ပါတယ်အခုလိုဆော်ဒီနိုင်ငံကိုသွားလိုက်တဲ့အတွက်စီးရီးယားအစိုးရအနေနဲ့ဒေသတွင်းမှာအီရန်ဟာသူတို့ရဲ့အဓိကမဟာမိတ်နိုင်ငံမဟုတ်တော့ဘူးဆိုတာကိုပြသဖို့ကြိုးစားတဲ့အနေနဲ့သွားရောက်တာဖြစ်နိုင်ပါတယ်သူနဲ့အတူသူ့ဆိုရဖွဲ့ရဲ့နိုင်ငံသားရေးဝန်ကြီးအာဆတ်အာရှေဘာနီတို့နှစ်ဦးဟာဆော်ဒီနိုင်ငံရဲ့ဂျက်လီယင်နဲ့ရီယတ်မြို့ကိုတွားရောက်ခဲ့ကြတာပါဒါကိုဆော်ဒီနိုင်ငံပိုင်းရုပ်သံလိုင်းကလည်းစီးရီးယားသမ္မတဒီစီးရီးယားရဲ့ယာယီသမ္မတအာရှာရာဟာသူ့ရဲ့ပထမဆုံးနိုင်ငံတကာခီးစဉ်ဖြစ်တဲ့ဆော်ဒီနိုင်ငံရီယတ်မြို့ကိုလာရောက်ခဲ့တာဖြစ်တယ်ဆိုပြီးတော့နိုင်ငံတကာကိုကြေညာခဲ့ပါတယ်စီးရီးယားရဲ့ဒီယာရီသမ္မတအာမတ်အယ်ရှာရာဟာဒီခီးစဉ်အတွင်းဆော်ဒီနိုင်ငံရဲ့အရှေ့မင်းသားဖြစ်တဲ့မိုဟာမက်ဘင်ဆာမန်နဲ့လည်းတွေ့ဆုံသွားမှာဖြစ်ပါတယ်။စီးရီးယားနိုင်ငံမှာ2017အာရဗ်နွေဦးလှုပ်ရှားမှုတွေဖြစ်ပေါ်လာခဲ့ပြီးတဲ့နောက်အာနာရှင်သမ္မတဟောင်းအာဆတ်အစိုးရပြုတ်ကြဖို့အတွက်တပုံဖွဲ့တွေကိုငွေကြေးထောက်ပံ့ပေးခဲ့တဲ့အာရဗ်နိုင်ငံတွေထဲမှာဆော်ဒီနိုင်ငံလည်းပါဝင်တာဖြစ်ပါတယ်ခင်ဗျာ။နောက်ဆုံးသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဖေးပို့ချက်တွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ထိုင်းမြန်မာနယ်စပ်ကစစ်ဘေးရှောင်တွေရဲ့အခြေအနေကိုပြောပြပေးကြပါတယ်ထိုင်းမြန်မာနယ်စပ်တောင်ရင်မြကန်ဇက်ဒီမြန်မာပြည်ဘက်ချမ်းကဒီဒူပလာယာခရိုင်တဲကပလော့တ်ဘုတ်စခန်းမှာရှိတဲ့ဒုက္ခသည်တွေတစ်ချိန်ချိန်မှာမိမိတို့နေရရင်းကိုပြန်ဖို့မျှော်လင့်ချက်တွေအပြည့်ရှိနေကြပါတယ်တဘာဘေးတန်ရောစစ်ဘေးတန်ရောရင်ဆိုင်ခဲ့ရတဲ့ကရင်ပြည်နယ်တွင်းကစစ်ရှောင်တွေမှာလေကြောင်းရန်ကိုတော့စိုးရိမ်နေကြဆဲဖြစ်ပါတယ်လက်တလောတနိုင်တစ်ပိုင်းအလူရှင်ပြည်သူတွေရဲ့ထောက်ပံ့ပေးမှုတွေနဲ့စိန်ခေါ်မှုတွေကိုရင်ဆိုင်နေရချိန်မှာ2025မှာတော့သူတို့အိမ်ပြန်နိုင်ဖို့အရေးမျှော်လင့်ချက်တွေပိုတိုးလာနေတဲ့အကြောင်းစစ်ရှောင်တချို့ကဒီထိုင်းမြန်မာနယ်စပ်တောင်ရင်မြစ်ခမ်းမှာ VO မြန်မာဘိုင်းကမတ်စုမွန်ကဒီတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
ဒါကတော့ထိုင်းမြန်မာနယ်စပ်တောင်ရင်မြစ်ကန်ဆက်ကစစ်ဆောင်ပြည်သူတထောင်ကျော်ခိုးလုံနေထိုင်နေတဲ့ကရင်ပြည်နယ်မြဝတီမြို့ဖလူကြီးဖလူလေးနီးကဒူးပလယာခရိုင်ကပလောတပုစစ်ဆောင်စခန်းဖြစ်ပါတယ်။အခုမြင်နေရတဲ့ပလောတပုစစ်ဆောင်စခန်းဟာဒီတောင်ရင်မြစ်ကန်နဖူးဆက်မှာယာယီဝါအိမ်လေးတွေတက်ကဲအိမ်လေးတွေတဲလေးတွေနဲ့မိကမတ်တာတိဆောက်ထားတာဖြစ်ပါတယ်။အဲ့ဒီထဲကတဲလေးတွေမှာကလေးငယ်တွေတက်ကြီးရွယ်ဦးတွေနဲ့စစ်ဆောင်ပြည်သူတွေစစ်ဘေးတင်းရှောင်ပြီးတော့နေထိုင်လာကြတာ၃နှစ်ကျော်လာပြီဖြစ်ပါတယ်။အဓိကကတော့တိုက်ပွဲတွေပြင်းထန်ခဲ့တဲ့လေကေကောဒီမော်ဝါကီအပြင်အောက်ပြည်အောက်ရွာကပြည်သူတွေပါပါတဲ့နိုင်ငံတဝန်းကစစ်ဆောင်ပြည်သူတွေကိုပါလက်ခံကူညီဆောက်ရှောက်ပေးနေတာလည်းဖြစ်ပါတယ်။လက်တလောမှာတော့ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီနဲ့ကရင်ပူးပေါင်းတပ်တွေကြားမှာတိုက်ပွဲတွေအတန်ငယ်ငြိမ်သက်သွားပေမဲ့လို့စစ်ကောင်စီရဲ့လေကြောင်းရန်ကိုတော့စိုးရိမ်နေကြရသေးပဲလို့ပလောတပုစစ်ဆောင်စခန်းကဒုက္ခသည်တွေက VOA ကိုပြောပြပါဗျ။အခုလိုမျိုးအေးခဲနေတဲ့ရာသီဥတုတန်းမိုးရွှေမှာတော့မိုးများရေကြီးမြေပြိုကျတဲ့သဘာဝဘေးဒဏ်တွေကိုရင်ဆိုင်နေကြရရင်ကနေသူတို့အတွက်တနိုင်တစ်ပိုင်းအလှရှင်တွေပြည်သူတွေရဲ့ထောက်ပံ့ပေးမှုတွေနဲ့ပဲနေထိုင်လာကြရတဲ့အချိန်မှာတော့လာမယ့်2025မှာသူတို့အိမ်ပြန်နိုင်မှုအရေးမျှော်လင့်ချက်ကတော့တိုးလာနေပါပြီလို့ပလောတပုဒုက္ခသည်တွေက VOE ကိုပြောပါတယ်ပလောတပုဒုက္ခသည်စခန်းကနေပြီးတော့စစ်ဘေးရှောင်ပြည်သူတို့ဖြစ်တဲ့ဦးမြင့်ဝင်းကတော့သူစခန်းကိုခိုလုံမှုရောက်ရှိလာရတဲ့အကြောင်းတစ်ချိန်မှာတော့နေရက်ပြောင်းနိုင်မှုသူ့ရဲ့မျှော်လင့်ချက်တွေအခုလိုပြောပြပါဗျ
။ဒီရောက်လာတာတစ်နှစ်ကျော်သွားပါပြီ။ဒီမှာနေထိုင်ရတော့အားလုံးအဆင်ပြေပါတယ်မလို့လုံခြုံမှုတွေရှိတယ်မလို့
။ဟုတ်ကဲ
့။ကြောက်ကြတာတော့လေးပြောပဲကြောက်ကြတယ်။ဟိုဘယ်ကမလဲဆိုရင်ဘူဟာကုန်းမကြခင်လေတစ်ချက်လည်းဆွေးရကြောက်ကြတယ်ဘူဟာကုန်းကြကလေးအမြောက်တွေပြတ်တော့ပြေးရမယ်လောရမယ်ဖြစ်ကုန်တော့အထုပ်ကိုးတွေလည်းကိုယ်ဆွဲတီဆွဲရှိသွားတယ်ဘောနော
်။ဟုတ်ကဲ့။
အဲပြွာဘုံလည်းကြပြီးသွားတော့အားလုံးပြင်းပြင်းရရှိသွားတယ်ဘော
။ဟုတ်ကဲ့။
အခုလုံးတော့အဆင်ပြေပါတော့
။ဟုတ်ကဲ့။
ဒီမှာဆေးရုံဆေးကလည်းအဆင်ပြေတယ်ဆရာဝန်တွေရှိတယ်လေ
။ဟုတ်ကဲ့။
ဆရာဝန်တွေပေါ်ပါလဲကျေးဇူးတင်ပါလဲဆရာဝန်တွေလည်းအားကောင်းတယ်ဘောနော်။လူလာတွေကိုကြောသားမခွဲရင်သားမခွဲကုတပ်ပြုစီပြေးတဲ့ဆရာတွေကိုလည်းတော်လည်းကျေးဇူးတင်တယ်စာပေပြီးတဲ့ဆရာဆရာမတွေတော်လည်းကျေးဇူးတင်တယ်အားလုံးဘောနော
်။ဒီ
မှာကျွန်တော်တို့တက်မှာဆိုရင်ဒီဆရာမတော်ခေါ်လေးရဆွေရစ်မေးဆိုလည်းဟုတ်တယ်တော့ဖေးဆိုလည်းဟုတ်တယ်သူကအကူအမိတကယ်ပြုနေထိုင်တယ်ဘောနော
်ဟုတ်ကဲ့
သူကသိုးတိပြည့်စေကောင်းတိပြည့်စေသူ့လက်ထက်မှာပဲရှိတယ်လေအေးအစင်းစ်ပြန်လာလာပြီးဆိုရင်စင်းစ်ပြန်လာပဲအေးအေးကျင်းသွားပြီးဟေးပြတ်တဲ့ဆိုပြန်အေးအလုပ်တစ်ခုခုရှိတယ်ဟေးဆိုလာဟေးဆိုရင်အကုန်လုံးအားလုံးကတက်သွေးတဲ့တတလည်းတမိတ်ဆိုင်နေထိုင်လို့နေကြတယ်ဘောနော်သူ့စကားအကုန်များထုံးတယ်ဗောအခုရိတ်ခါတိုင်မဲ့ဟေးဆိုရင်တယောက်မကြအကုန်ထွက်ပြီးတော့ဝိုင်းကူညီကြတယ်ဆိုတာဟုတ်နော်ဒီကျွန်တော်လေးကအေးချမ်းပါတယ်လို့
ဟုတ်ကဲ့အခုမြန်မာနိုင်ငံမှာ2021အာဏာသိမ်းပြီပေါ့နော်အခုဆို2024 2025ဖြစ်လာပြီဦးကလည်းရန်ကုန်ကော်မိုဘက်ကနေလာတယ်အခုကရင်ပြည်နယ်မှာရှိလာတယ်ဆို2025နှစ်ကုန်မှာရှေ့အနာဂတ်မှာအိမ်ပြန်နိုင်မှုလမ်းပေါ့နော်ဘလောက်ထိမျှော်လင့်ချက်ရှိလဲနောက်ပြီးတော့အခုလောလောဆယ်မှာတိုင်းရင်းဒေသတွေမှာဆိုလဲတိုင်းရင်းသားလက်နက်ကိုင်တွေရောပြည်သူ့ကာကွယ်ရေးတပ်တွေဘက်ကရောနိုင်ပွဲကိုဦးဆောင်နေပြီပေါ့နော်ဆိုတော့အိမ်ပြန်နိုင်မှုအတွက်ဦးဘလို့မျှော်လင့်ချက်ရှိလဲနောက်2025နှစ်တည်းအတွက်ပေါ့နော်ဦးဘလို့များအိမ်ပြန်နိုင်မှုအတွက်မျှော်လင့်ချက်ရှိပါလဲရှင
်ဟာအိမ်ပြန်နိုင်မှုအတွက်ကတော့ဒီမှာသားတွေတမီးတွေလည်းဒီအထက်တမသူတို့လည်းအမှုထမ်းလေတော့လေ
ဟုတ်ကဲ့
သူတို့ကလည်းမပြောင်းစေချင်ဘူးကိုတည်းကလည်းကိုထမ်းလေကိုပြန်ချင်လဲတို့တော့တာတပီလေးတွေဘလို့ခေါ်မယ်ပြုစုဆောက်ရှောက်ချေလည်းပဲဒီမှာပဲနေထိုင်ပြည့်လည်းပြည့်မယ်မပြည့်လည်းပြန်ဆေးပြည့်မယ်ဘောနော်ဇန်လေးတွေကတော့ဒီမှာနေတာမပြောဘူးဟု
တ်ကဲ
့အစားအသောက်တွေဈေးကြီးလို့ဝယ်ရတာ
ဟုတ်ကဲ့ဟုတ်ကဲ့
ဈေးတအားကြီးတယ်ဝယ်ရတာတော့တော့ပစ္စံပါလေကွာအသက်တွေကြီးလာတော့ရှာနိုင်ဖွယ်တယ်လည်းမရှိဘူးဘောနော်တာတပီလေးအာကုန်မှုလေးတွေလည်းနေထိုင်ရတယ်ဆိုတော့အောက်ဖက်မှာဆိုရင်တော့ကိုယ့်ကကိုယ်လည်းပါရှာဖွယ်လုတ်ကైစားတာလို့ရသေးတယ်ဘောနော်
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကျေးဇူးပါဦးရေဖြစ်ပေးတာနော်
ဟုတ်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါရှင်
ကောင်းကြည့်ပေးပါစေ
ဟုတ်ကဲ့ပါဦးဟုတ်ထောင်ထဲချီတဲ့ဆစ်ဆောင်ပြည်သူတွေအတွက်တနိုင်တစ်ပိုင်းအလှူရှင်တွေပေးပို့ကူညီပေးနေတဲ့အထောက်ပံ့တွေနဲ့ပဲအဆင်ပြေအောင်စီစဉ်ဆောင်ရွက်ပေးနေရတယ်လို့ပလောတပုဆစ်ဆောင်စခန်းတာဝန်ခံနော်ဖောလွေကလည်းပြောပြပါဗျာကျွန်တော်တို့ဆောင်ရွက်တာကို
ဘယ်လောက်တော့ပါလဲအိမ်နောက်ဆုံးဆိုရင်ဒီနော
က်နောက်ဆုံးတစ်ထဲနဲ့ထဲဘယ်လောက်ဝင်နိုင်လဲလိမိတာကများတဲ့အိမ်ဆိုရင်ဆောင်ကမလောက်ကြဘူး
အဲကြောင့်မို့အခုဒီမှာဆီသေးတယ်ကျွန်တော်တို့ကဘယ်လိုပြန်ပြီးမလဲဆိုတော့အသက်ကြီးတဲ့ဖိုးဖားတွေကိုဝန်ဆောင်တယ်ဒီလည်းကြတော့ဟိုအားလုံးပြည့်စုံတာပေါ့နော်ကျွန်တော်ဒီလည်းကြတော့တက်ဆောင်တက်တက်တက်နှုတ်နဲ့ပြီးမယ်အဲကျွန်တော်တို့ကိုနှွေးထွေးမှုဖြစ်အောင်ဆောင်တူပေးတဲ့အလူရှင်တွေလည်းအဲကြာမှပြီးတော့ဒီခရစ်စမတ်မှာအပျော်ရွှင်ပါလေလို့ဆုမွန်ကောင်းတောင်းပေးပါတယ
်ဒုက္ခသည်စခန်းနေထဲမှာရှိနေကြတဲ့ဆစ်ဆောင်ပြည်သူတွေအတွက်လည်းသူတို့အတွက်တမွေးဝမ်းကြောင်းပညာရက်တွေတင် जा ပေးတာနောက်ပြီးတော့သူတို့အတွက်ဆက်ပြီးတော့ပညာတင် जा နိုင်အောင်ကလေးငယ်တွေကိုကူညီဆောင်ရွက်ပေးနေတာတွေလည်းရှိပါတယ်လို့ပြောပြပါတယ်။ဒါကတော့ KNU အမျိုးသားစီယုံထိန်ချုပ်နယ်မြေဖြစ်တဲ့ဒူးပလယာခရိုင်မြောက်ရီရဲ့တောင်ပတ်ချမ်းတောင်ရင်မြစ်ကန်တပေးမှာရှိတဲ့ပလော့တပုတ်စစ်ဆောင်စခန်းမှာတော့ပလော့တပုတ်ကစေဝါလီမော်ထိုးတလီလေးကေကောဖလူဝေါ်လီရသေးကူနဲ့အနီးနားဝင်းချင်းကလာရောက်တင်းဆောင်ကြတဲ့စစ်ဆောင်ပြည်သူထောင်နဲ့ချီနေထိုင်နေတာဖြစ်ပါတယ်။မိုးရင်ကာလမှာတော့မိုးများရေကြီးမှုဒဏ်နေနဲ့တောင်ပြိုကြတာတွေရင်ဆိုင်ရတယ်လို့ဆောင်းနှင်းကာလမှာလည်းချဲရေးလွန်လာတဲ့ရာသီဥတုဒဏ်ကိုခံစားနေကြရတာဖြစ်ပါတယ်။ဒါကြောင့်မလို့ထိုင်းနိုင်ငံဘက်ချမ်းမှာရှိတဲ့ပြည်သူတွေကနေပြီးတော့တနင်္လာပိုင်းသူတို့ရဲ့အကူအညီတွေကိုတပတ်တစ်ခါတစ်လတစ်ခါဆိုသလိုစားနဲ့ရိတ်ခါဆောင်းဆေးဝါးလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေကိုဒီဒုက္ခမျိုးစုံနဲ့ရေဆိုင်နေရတဲ့ပလော့တပုတ်ဒုက္ခသည်စခန်းကဆစ်ဆောင်ပြည်သူတွေအတွက်လုံခြုံရေးအထက်ထက်တင်းကျပ်ထားတဲ့ဈာကနေပြီးတော့လာရောက်ပို့ဆောင်ပေးနေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့2024ဒီဇင်ဘာမှာတော့ပလော့တပုတ်ကိုသူတို့ရောက်တာ၃နှစ်တိုင်သွားပြီဖြစ်ပါတယ်။အခု2025ခုနှစ်မှာတော့သူတို့အိမ်ပြန်နိုင်ရေးကမျှော်လင့်ချက်ပို့ပြီးတော့နှီးလာနေပါပြီဆိုတာကိုမျှော်လင့်ချက်ကြီးမားနေတဲ့အခြေအနေဆစ်ဆောင်တွေကိုကူညီပေးနေသူတွေနဲ့ဆစ်ဆောင်တွေကVOE ကိုပြောပါရရှင်
ထိုင်းမှာနေစားပလော့တပုတ်ဒုက္ခသည်စခန်းကဒုက္ခသည်ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့မတ်စုမွန်ပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးမှာပါအမေရိကန်ပြည်ထောင်စုကိုလေကြောင်းကနေရောက်လာကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့လူမှုကြီးကြပ်ရေးတင်းကျပ်နေတဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်စိတ်တွေတိတ်မများကြဖို့ရှင်းနေပက်ထရစ်ဝမ်ကတိုက်တွန်းလိုက်ပါတယ်သမ္မတထရမ့်ရဲ့လူမှုကြီးကြပ်ရေးအထူးအမိန့်အာဏာဟာလက်ရှိအမေရိကန်မှာရှိနေတဲ့မြန်မာနိုင်ငံသားတွေအပေါ်ဘယ်လိုအကျိုးတက်ရောက်မှုတွေရှိနေလဲဆိုတာနဲ့ပတ်သက်လို့ညော့ကဒီလူမှုကြီးကြပ်ရေးဆိုင်ရာရှေ့နေပက်ထရစ်ဝမ်ကိုမိုင်းအင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
အမေရိကန်သမ္မတထရမ့်ကသူတက်လာလာခြင်းဒီမှာဟိုသမ္မတအထူးအမိန့်ငယ်ပေါ့နော်သူထုတ်ပြန်လိုက်တဲ့နေရာမှာလူဝင်မှုကြီးကြပ်ရေးကိစ္စအကြီးအကျယ်ကင်တွယ်မယ်အစုလိုက်ပြုံလိုက်ပြန်ပို့မယ်ဆိုတဲ့ဟာကကျမတို့ဒီအမေရိကန်မှာရှိတဲ့မြန်မာတွေပေါ်ကြတော့ဘလို့ရိုက်ခတ်မှုတွေရှိမှာရှင
်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောရမယ်ဆိုလို့ရှိရင်ဒီသမ္မတထုတ်လိုက်တဲ့ဒီကနကနောင်းကအမိန့်ကြော်ညာစာ73ခုအဲ့လူမှုကြီးကြပ်နဲ့ပတ်သက်တဲ့အမိန့်ကြော်ညာစာ73ခုရှိတယ်။အဲ့73ခုကိုကျွန်တော်ကြည့်တဲ့အခါမှာကျွန်တော်တို့မြန်မာအတိုင်းဝိုင်းနဲ့ညှိနှိုင်တာဆိုလို့ကျွန်တော်၄ခုပဲကျွန်တော်တွေ့တယ်။ပထမဆုံးတစ်ခုကဘာလဲဆိုတော့ Bird Rights Citizen လို့ Bird Rights Citizen လို့ခေါ်တဲ့ဝင်ဝင်ချင်းရနိုင်တဲ့ကိုကနကနောနိုင်ငံသားဖြစ်နိုင်ခွင့်ကိုနကနောကိစ္စ။နောက်တစ်ခုကတော့ကျွန်တော်တို့မြန်မာနိုင်ငံကနေပြီးတော့ဒီပချမ်းကိုဘယ်လိုပြောရမလဲဒီကန Green Card နဲ့ဝင်လာမဲ့လူတွေအပီလို့ရှိရင်ဒီပချမ်းမှာအမေရိကန်မှာရှိတဲ့မြန်မာတော်တချို့ပေါ့ကနကနောကတမောခုံစင်းတဲ့လူမျိုးနေဆာဖြစ်ကြတဲ့လူမျိုးဒါပေမဲ့အဲ့ဒါကတော့အရန်နေပါတယ်သူတို့ကတော့လည်းစိုးရင်ရတယ်ဒီအဲ့ဒါတော့မှသူတို့လာတာက2023ကနကနောက January 19ရက်မတိုင်မီလာမယ်ဆိုလို့ရှိရင်တော့သူတို့မိသွားတဲ့တိုင်အောင်မှသူတို့ကအဲ့ဒီအတော်တွေမှာလာနိုင်လို့ပြနိုင်မယ်ဆိုလို့ရှိရင်သူတို့ကလွတ်နိုင်တယ်ပြန်လွတ်မယ်ဒါပေမဲ့ပြန်လွတ်မယ်ဆိုတာရော့ဆိုပြန်လွတ်တာမဟုတ်ဘူးခုနကနောက်ကလူတွေနဲ့လာပြီးတော့ကွက်ရှင်နေတော့၎င်းဆွေမျိုးသားချင်းတော့၎င်းအဲ့လိုမျိုးညှိပြီးလွတ်မယ်ဆိုရင်လွတ်နိုင်ပါတယ်ခင်ဗ
ျဆရာပြောရဒီ2023 January 19ဆိုတဲ့သတ်မှတ်ချက်ကအဲ့ဒါဘာကြောင့်လဲရှင်အဲ့ဒီနောက်ပိုင်းနဲ့မတိုင်ခင်နဲ့ကိုသတ်မှတ်ထားတာ
ကျွန်တော်တို့အခုဒီ lawyer အဖွဲ့ကနေပြီးတော့ရတဲ့မမှုမှာသူတို့ရဲ့ priority လောက်ထားတဲ့ removal priority လောက်ထားတဲ့ဥစ္စာတွေကနှစ်နှစ်အောက်ကလူတွေကိုလုတ်တာနှစ်နှစ်အောက်ကဆိုတော့ကျွန်တော်တို့သမ္မတထရမ့်ကတက်လာတာက2025 January 20မှာတက်လာတယ်နှစ်နှစ်မတိုင်ခင်ဆိုတော့ကျွန်တော်2023 January 19ဖြစ်မယ်ဆိုတော့အဲ့ဒါကိုကျွန်တော်ကနေပြောလိုက်တဲ့သဘောပဲ ဒါပေမဲ့ဒီဥစ္စာကအတိအကျကြီးကို policy လုပ်ထားတာတော့မဟုတ်ဘူး okay အဲ့ဒါ policy လုံးဝမရှိဘူးဒါကျွန်တော်တို့ရှင်းနေရနေပြီးတော့သူတို့ရေးထားတာကိုသုံးသပ်ပြီးတော့ကျွန်တော်တို့ကနေပြီးတော့အဲ့လိုမျိုးယူဆထားတာကို
ခုဒီဆရာနာသိမ့်ပြီးတော့ဗောနော်ဆရာနာသိမ့်ပြီးတော့2021မှာဆရာနာသိမ့်ပြီးတဲ့နောက်ပိုင်းမှာထွက်လာတဲ့ဟိုမြန်မာတွေအမျိုးမျိုးပေါ့အထူးသဖြင့်ဒီចောင်းသူចောင်းသားတွေတက်ကတူတက်ဖို့တက်လာမဲ့ចောင်းသူចောင်းသားတွေမှာသူတို့ရဲ့အခြေအနေရဥပမာအခုဆိုရင်တက်တန်းအရင်တော့ကဒီဘိုင်ဒန်ဆိုရလက်ထက်တွန်းကတော့သူတို့မှာဒီယာယီထတ်တိုးခွင့်ဆိုတာမျိုးချပေးထားတယ်မြန်မာနိုင်ငံပါဝင်သူတို့သတ်မှတ်ထားတဲ့နိုင်ငံတချို့လေဥပမာအဲ့လိုမျိုးတက်တန်းဗီဇာတက်တန်းကုန်သွားတယ်ဟိုတစ်ဖက်မှာလည်းအဆိုင်လန်ကလည်းဘာမှဟိုရှောက်မရှောက်ထားသေးတဲ့သဘောမျိုးတွေလည်းရှိချင်လည်းရှိမှာပေါ့ဒီလိုဟိုမျိုးရှိနေတဲ့အဲလိုပေါ့မြန်မာတွေအတွက်ကြတော့မြန်မာနိုင်ငံသားတွေကကြတော့ဘယ်လိုဖြစ်နိုင်မလဲရှင
်အခုကတည်းကကျွန်တော်ပြောသလိုပဲသူတို့အဓိက protest လုပ်တာကသူတို့အဓိကထားတာကဘယ်လိုလဲဆိုတော့ဒီနိုင်ငံကိုရောက်လာတာနှစ်နှစ်အတွင်းမှာရောက်လာတယ်လို့အဲ January 19 200023နောက်ပိုင်းမှာရောက်လာတဲ့သူကနည်းနည်းလေးစိုးရင်ရမယ်2023 January 19မတန်ခဲရောက်လာတဲ့သူကတော့ဆွဲသွားရင်ဆွဲသွားနိုင်တယ်ဒါပေမဲ့သူတို့ကနေပြီးတော့ရောက်လာတာဒီချိန်တည်းကရောက်လာပါတယ်လို့ပြနိုင်လို့ရှိရင်ပြန်လွတ်ဖို့အလားအလာအများကြီးများတယ်ပြဿနာဘာဖြစ်လဲဆိုတော့ဒီဥစ္စာကကျွန်တော်တို့ရှင်းနေအဖွဲကနေပြီးတော့သူတို့ရဲ့ဒီ policy ကိုဖတ်ကြည့်ပြီးတော့အာ interpret ကတော့ငါကကနကနကဆက်စစ်တဲ့သဘောမျိုးပဲအဲ့လိုမျိုးဖြစ်သေးသလားဆိုတော့ကျွန်တော်မသိသေးဘူးဒီကောင်ကအခုမှဖြစ်လာတာဆိုတော့ဖြစ်လာတော့မှမူတည်ပြီးတော့ကျွန်တော်တို့ရှင်းနေဖွဲရနေပြီးတော့ကနကနကဆန်းစစ်ပြီးတော့ဖော်ပြတာကိုဆက်ပြောလို့ရတာပေါ့လောလောဆယ်တော့ကျွန်တော်အဲ့လိုပဲအဲပြောလို့ရတာတော့
ဒီဒုက္ခတဲ့ဖြစ်ပေါ့နော်တရားဝင်ရောက်လာတဲ့သူဒီပုံစံကတော့တမျိုးပေါ့နော်ဒါပေမဲ့အခုဟိုဟာပေါ့ passport တွေနဲ့လာကြတယ်ဒီ visit ပဲဖြစ်ဖြစ်တခြား business တွေနဲ့ဖြစ်ဖြစ်ပေါ့နော်သူတို့မပြန်ဘဲနဲ့တခါဒီမှာနေခွင့်ရအောင် asylum လျှောက်ကြတယ်သူတို့မှာ A number တွေရှိတယ်အထူးသဖြင့်ဟိုနှစ်ပေါင်းများစွာကြာနေတဲ့သူတွေပေါ့နော်သူတို့မှာ A number တွေလည်းရှိထားတယ် work permit တွေလည်းရှိထားတယ် driver license လည်းရှိထားတယ်ဒါပေမဲ့အဲဒီလိုအခုလို Trump ရဲ့လူဝင်မှုကြီးကြပ်ရေးဒီအမိတ်အရဆိုလို့ရှိရင်ဒီလိုလူမျိုးတွေရာရောဟိုသူတို့တရားမဝင်လာရောက်နေထိုင်သူဖြစ်တတ်မှတ်မလားသူတို့ကကြတော့ဘလို့ပုံစံမျိုးဖြစ်မလဲရှင
်ကျွန်တော်ရဲ့အတွေ့အကြုံကျွန်တော်သိသလောက်ကျွန်တော်ဖတ်သလောက်ဒီအခုနောက်ပိုင်းထုတ်လာတဲ့ကျွန်တော်သမရရဲ့မင်းကွန်းရဲ့ကျွန်တော်တို့ဒီဥပဒေပညာရှင်ကနေပြီးတော့အသုံးတထားတဲ့အချက်ကိုကျွန်တော်ပြောရမယ်ဆိုလို့ရှိရင်အဲ့လိုမျိုးလင်းနဲ့စီးလာပြီးတော့ဗီဇာနဲ့ရှိတဲ့လူကတိတ်ပြီးတော့စိုးရင်စရာတော့မရှိဘူးလို့ကျွန်တော်ယုံကြည်ပါတယ်အထူးသဖြင့်ခုနကတော့ငါတယောက်လာပြီးတော့ခလုံးခွင့်လျှောက်လိုက်လို့ရှင်သူက A number ဆိုတော့ထွက်လာမယ်အဲ့ဒီ A number ထွက်လာရင်သူ့အတွက်ကသူတို့ A number ထွက်တဲ့အကြောင်းရင်းကလည်းထွက်နိုင်တဲ့အကြောင်းရင်းကတစ်ခုပါပါလဲဆိုတော့နိုင်ငံရေးခလုံးလျှောက်လို့ပဲနိုင်ငံရေးခလုံးလျှောက်တယ်ဆိုတာကကျွန်တော်တို့ကိုယ့်ပြည်ကိုယ့်ရွာကိုပြန်လို့ရှင်ကြောက်လို့ကနကနငါကိုရှောက်လိုက်လာအဲ့တော့အဲ့လိုမျိုးရှောက်လို့ချင်းကျွန်တော်တို့အမေရိကန်နိုင်ငံကဒီကျွန်တော်တို့ဒီအစံလန်နဲ့ပတ်သက်ပြီးတော့ hate convention ကနကနအမှဒီ secretary လက်မှတ်ထိုးရတဲ့အတွက်ကြောင့်မလို့ဒီအစံလန်ရှောက်ထားတဲ့လူတွေပြန်ပြတ်မှာတော့မဟုတ်ဘူးတကွပဲရှိတာကအခု Trump ဒမရာ Trump ကနေပြီးတော့အစံလန်ရှောက်တာတွေကိုပိတ်လိုက်မယ်လို့ပြောတာကမြန်မာအတိုင်းဝိုင်းထဲမှာလူတွေကကြောက်ကြတာဘာကြောင့်လဲဆိုတော့သူထရန့်ပြောတဲ့ဥစ္စာကကျွန်တော်နေဆက်နေပြီးတော့လာတဲ့လူတွေအဲ့နေဆက်လာတဲ့လူတော်များများကသူတို့မှာ CPP 1 app ဆိုတာရှိတယ်အဲ့ဒီ app ကနေပြီးတော့ appointment ယူလို့ရတယ်အဲ့ဒီကနေပြီးတော့ကျွန်တော်တို့ assignment ဖြေကြတယ်ဆိုတော့အဲ့ဒါကိုသူတို့ကနှိပ်ကွက်တဲ့သဘောပဲမိုင်းချင်းမပြောသလိုပေါ့ကနကနကဒီလင်းရင်နဲ့စီလာတဲ့ကဗီဇာရှိတယ်ဗီဇာရှိတော့ assignment လျှောက်ကြမယ်သူက assignment လျှောက်လို့ချင်သူတို့အောင်ဖို့အောင်ပြီးသွားတာတောင်မှFBI နဲ့ CIA ကသူတို့ရဲ့နောက်ကြောင်းကိုစစ်တယ်စစ်လို့ပြီးတော့မှအားလုံးအစဉ်ပြေတော့မှသူတို့ကပေးကြတာခုနကနေဆက်လာတော့အဲ့လိုမဟုတ်တော့ပြန်အောင်ဒါကြောင့်မလို့နေဆက်လာတဲ့ဟာကိုတခါတည်းပိတ်ပင်လိုက်တာသဘောပဲ
အခုတချို့ list ပေါ့နော်ကျမတို့ဟိုရရှိတဲ့ဟာချက်လက်တွေရဆိုလို့ရှိရင်ဒီ American နိုင်ငံကနေပြန်ပြီးတော့ပို့မဲ့လူတွေရဲ့စီးရင်ပေါ့နော်သက်ဆိုင်ရာနိုင်ငံတွေကိုပြန်ပို့မယ်ဆိုရယ်စီးနေမှာမြန်မာနိုင်ငံသားတချို့လည်းပါတယ်လို့သိရတယ်ဆိုတော့တချို့နာမည်တွေလည်းအယောက်60နီးပါးဆိုတာမျိုးပေါ့နော်ဒါမျိုးသတင်းတွေလည်းထွက်နေတော့ဆရာတို့အဲ့လိုလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့ဟိုကျွမ်းကျင်တဲ့ဟိုရှင်းနေတွေအနေနဲ့ကြတော့ဒီမြန်မာနိုင်ငံပြန်ပို့မယ်ဒီနိုင်ငံသားတွေမြန်မာနိုင်ငံသားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘယ်လိုသိရလဲရှင်
ကျွန်တော်ရဲ့အတွေ့အကြုံဥပဒေအမြင်အနေပြောမယ်ဆိုလို့ရှိရင်အဲ့ဒီလိုစင်းတမှာပါတဲ့လူတွေကနောက်ဆုံးကုဏကနောင်ကယူကန်ဝင်ပြီးရှုံသွားပြီးတော့ဘာမှမလုပ်တဲ့လူပဲလို့ကျွန်တော်ယုံကြည်တယ်ဒါကျွန်တော်ဥပဒေအမြင်နဲ့ပြောတာကုဏကနောင်ကကျွန်တော်ရဲ့အတွေ့အကြုံနဲ့ကျွန်တော်ပြောတာကုဏကနောင်ကနောက်တစ်ခုကဘာရှိသေးလဲဆိုတော့ကျွန်တော်တို့ ဒီငကိုတော့ဆိုလို့ရှိရင်ခလုံးဝင်းလျှောက်တဲ့အခါမှာလုံးဝအဆင်ပြေတဲ့အခါကျတော့သူတို့မှာပေးထားတဲ့ဘယ်လိုပြောမလဲ relief လို့ရှိသေးတယ်အဆိုင်လည်းမရတာတောင်မှဝထိုးလင်းရှိတယ်ခက်ဆိုတာရှိတယ်အဲ့လိုမျိုးရတဲ့လူတွေကကုဏကနောင်ကစိုးရင်စရာတော့မလိုဘူးတကယ်လို့သူတို့ကိုခေါ်မယ်ခေါ်ပိုင်ခေါ်လည်းမရှိဘူးခေါ်လို့လည်းမရဘူးဆိုတော့သူတို့ကိုတတ်တာပွင့် release ဆိုပေးထားရတယ်သူတို့ကဘာမှစိုးရင်စရာမရှိဘူးအဲတကယ်တမ်းစိုးရင်မှာကုဏကျွန်တော်ပြောတဲ့ အယူကံလဲမဝင်ဘူးဒီတိုင်းမနေလူတွေဆိုရင်ရမယ်ကုဏကနောင်ကနောက်တစ်ခုကဒီရာဇဝင်ကျူးလွန်လူတွေဆိုရင်ရမယ်ကျန်တဲ့လူတွေကတော့ကျွန်တော်သိတော့တော့မဆုံးမရတော့ယူဆတယ်ကုဏအဲ့လိုကုဏကနောင်ကမတ်အင်ဂျင်မန်ပြောတဲ့ကုဏကနောင်ကဒီ60ဆိုတာတော့ကျွန်တော်ရဲ့ကုဏကျွန်တော်ပြောသလိုပဲကျွန်တော်ရဲ့အတွေ့အကြုံကျွန်တော်ရဲ့ဥပဒေအမြင်နဲ့ပြောမှာဆိုလို့ရှင်တော့အဲ့ဒီလူတွေဖြစ်ဝင်
ဲ့အခြေအနေအောက်မှာဆိုလို့ရှိရင်ဥပမာနယူးယောက်မှာဆိုလို့ရှိရင်ဒါဒီလက်တင်အမေရိကန်နိုင်ငံကလာတဲ့သူတွေအများစုအလုံးလုံးတဲ့နေရာတွေအများစုသွားလာနေရတဲ့ဆိုအခုဆိုတိတ်ဆိတ်နေတယ်ဆိုတာမျိုးပေါ့နော်အဲ့ဒီမှာရှိတဲ့မျက်မြင်သက်သေတွေပေါ့နော်ဟိုဒေသခံတွေမြန်မာတွေကလည်းဟိုပြောပြကြတာရှိရဲဆိုတော့အခုနယူးယောက်လိုနေရာမျိုးမှာဥပမာမြန်မာအများစုအလုံးလုံးတဲ့နေရာတွေဒီမှာရောဒီလိုစိုးရိမ်ရမှုအနေထားပေါ့နော်ဒီရဲတွေဝင်လာဖမ်းတဲ့ဖမ်းမယ်ဆိုတဲ့စိုးရိမ်ရတဲ့အနေအထားမျိုးရောရှိနိုင်မလားရှင
်။ဟောတကယ်လို့ကိုလုတ်တဲ့အလုံးဟာဟိုတင်တရင်ထွက်နေတယ်အကွန်တန်ကနော်က unauthorized employee တွေများတယ်လို့နမထွက်မယ်ဆိုလို့ရှိရင်တော့ဝင်စည်းနိုင်တဲ့အလားလာရှိတယ်။အဲကျွန်တော်ရဲ့လူတွေကိုအများအားကျွန်တော်သတိပေးတာကအကနကနောင်ကဒီတွားတဲ့နေရာကိုကိုသတိထားမယ်တွားတဲ့အချိန်ကိုကိုသတိထားမယ်အဲ့ဒီတွားတဲ့အချိန်ကိုသတိမထားမိဘူးတွားတဲ့နေရာကိုသတိမထားမိလို့အာကျွန်တော်တို့ကန်ဒီပိုင်ချော်သွားလို့ကန်ဒီပိုင်နှိမ့်သွားလို့ရှိရင်တော့ပါသွားနိုင်တယ်အလားလားရှိတယ်ကိုမှဘာမှမရှိလို့ရှင်โอเคအာကျွန်တော်ပြောသလိုပဲအဲ့လိုအလားမရှိပါသွားမယ်ပါသွားတာတောင်မှတကယ်လို့ခုနကျွန်တော်ပြောသလိုဒီလိုရောက်လာတာကအာဇန်နဝါရီလ19ရက်2023မတန်ကြီးကရောက်လာတယ်လို့ဖြစ်မယ်ဆိုလို့ရှိရင်ပါသွားပေမဲ့သူတို့ရှင်းပြပြီးတော့ခဏခဏကစားဆန်ထောက်ထားလည်းပြလို့မယ်ဆိုလို့ရှိရင်တော့လွတ်နိုင်တယ်အလားအလာရှိတယ်။ဒါပေမဲ့ကျွန်တော်ပြောလို့အားဒါကြတော့ညတော့အထက်တက်ဝင်သွားတယ်အထက်တက်ဝင်သွားတယ်အဲတန်ခမ်းမယ်အဲဒါပေမဲ့ကျွန်တော်ပြောသလိုပေါ့နည်းနည်းလေး complicated ဖြစ်သွားတာပါဒီဥစ္စာ
ပုံမှန်အရဆိုရင်ဒီ American ပြည်ထောင်စုရဲ့ဒီလူဝင်မှုကြီးကြပ်ရေးဥပဒေမှာလေဒီမိသားစုတွေပြန်စုံတွေ့စုံစည်းရေးကိုပဲဦးစားပေးတယ်ပေါ့နော်။ဥမာဟိုတာသမီးရမိဘကိုခေါ်တာမိဘတာသမီးခေါ်တာမျိုးတွေကိုဒီဗီဇာလျှောက်တဲ့နေရာမှာဦးစားပေးလေတော့ရှိပါတယ်။အခုဒီသမရထရန့်ရဲ့ဒီလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့အထူးအမိန့်အာဏာအရဆိုရင်သူတက်တန်း၄နှစ်တာကာလအတွင်းမှာထူးသဖြင့်ဒီမှာရှိတဲ့မြန်မာမိသားစုတွေမြန်မာတွေအတွက်ပေါ့သူတို့မိသားစုနဲ့ပြန်လည်စုံစည်းရေးဆိုတဲ့အခွင့်အလမ်းနေရာကိုဘယ်လိုဖြစ်လာနိုင်မလဲရှင
်။အဲ့ဒါကိုကျွန်တော်ဘာလို့တွားပြီးတော့အမြင်လိုက်တယ်ဆိုတော့2016မှာ Trump တက်လာပြီးတော့ကျွန်တော်တို့ vetting strict vetting ဆိုတာကျွန်တော်တို့နောက်ကျောင်းကိုတေးသေးချာချာစစ်တာမျိုးလုပ်တာ။အဲ့လိုလုပ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီ immigrant process immigrant visa processing อ่ะตรงนี้ตัวได้เออญาติมาနိုင်ငံเลยเราตีตะหลอกก็တော့ป่ะมั้ยโหอยู่ซะบาเลยเพราะฉะนั้นญาติมาနိုင်ငံก็เลยอายไปimmigrant ละได้อายရှိจักบาเลยเออทุกทีเพียงเราก็กนังกานงาคนังกานงาโหอภิอเมคนังกานงาโหตัดจี้ยวยโหดิไปรู้ရှင်ยิน retire ဖြစ်တဲ့လူတွေအဲ့လိုမျိုးขอรู้ရှင်တော့แน่ๆจาဖို့อลาล่ะရှိတယ်အလို့ဆိုတော့ဒါကကျွန်တော်ရဲ့အတွေ့အကြုံပြောတာเนาะဒါပေမဲ့အဲ့လိုဘလူးလာမကျွန်တော်မပြောတတ်ဘူးအဲကျွန်တော်ပထမဆုံး Trump first term မှာတော့ဖြစ်ခဲ့တဲ့ဥစ္စာကိုအခြေခံကျွန်တော်ပြောတာ first term မှာတော့လူငယ်တွေဘာတွေကိုတို့တလောက်မဟုတ်ဘူးပြင်တတ်တွေတလောက်မဟုတ်ဘူးအငွေကြီးရှိတာတလောက်မဟုတ်ဘူးအဲ့လိုအသက်ကြီးရွယ်ကိုနည်းနည်းကြီးလာပြီဆိုလို့ရှိရင်တို့အနေနဲ့ခုနပို့ပြီးတော့စစ်တယ်ပေါ့ okay စစ်တယ်စစ်တဲ့ခါကျတော့ကြာတာရှိတာပေါ့ဒါပေမဲ့ I cannot teach a Bolivia Bagamada, Jano Patamazo, but to Patamatan no one who chicken John Jogada, Baglosi at Arao, Totara Bashide, Blue Count the Promos of Janomatiba.
ပါစီမြန်မာဒီမိုကရေစီရဲ့အစနေကစီစဉ်ကိုမိုင်းညနေကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ။ဖြူအီအစီအစဉ်တွေကိုရေဒီယိုရုံမြင့်တင်ကြားလို့ပြင်
ဖေဖော်ဝါရီလ၂ရက်တနင်္ဂနွေနေ့ည8:00ပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နေ့စနေနေ့အထိလိုင်းတုံပြီး.24နဲ့လိုင်းနံပါတ်192ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးမှာပါ။နေပြီးတော့မှဂျန်နဝါရီ23ရက်နဲ့24ရက်နေ့တွေကအမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညီနောင်ရေးကော်မတီနဲ Simudan a ye to a two me coin and talk together so that the rainy trouble like a barre. Did the rain a better video the media in my net, social media in my Badlu, Tompian, we ban Java the lay. Simudan Ubri, Chota Amuri, Changwa, Gabamima, Media, Mingwanganama, Samas and Pizunanga, Sunuit and Biatavare, come here.
Alone, Mingla Bakamia. Did ever Gavamia, media mean wink and agani? Simuda a ye dread, two meambo. Down so get it, Nangae, Padimia, a jongu, Tempia, Bidoma, Pipare. Genoaro, Bidu Naiba. Sitaga, another be now by Miamma Bidu Luduha, Siboye Chademu, Madinye Mu, Malone Jo Mu, Leasimi, Mayashimu, Pienya de Uye a carry. Jama y song shamu, so yalare, chini rune, nizin, naban loni jayabare. Erilo, a keke muson jong duin yajima, bidu ludugo, say banyo yo bamba, doka be nisen nidagaro, simudan uberi ve pipare. Sigonsi lay out tana didima, wana loni jare, nan siri em wanandui, simutayame. Nangandawama, a mudari abin, a mudamiri guba, simutambo, seeing satin gaukan navy. Simudan dai yue a joun win tu ri naingan ja thwet khwin pait lai bi so de tadin dui le thwet paw ni ba de dilo a chein ma be simudan a ye twet to kho bu sit kaung si ko naingan ye party dui ga taung so de so de tadin de ya le an aw pwe thwet paw la da twet ya ba de simudan a ye twet to kho yan sit kaung si than naingan ye party mya taung so so de tadin de pauk ko myama naung ga Sanwari na set shianiga popiage bare. Myaman on the rema, Pidu party ogata ugu goji, Yakai nanga yidama dauta imauni, Janka yi party a pawe, Nanga yi party gonzo miadi, Simuda a ye duet, domi ko yuya, Sipo jo miata, down so lighti, who, Sikonsiga, Sanwari na set liadwin, topiandi. Nea jajemba di to suinibwe dudia nidwin, Nanga yi party kuzale miaga, a chet chow chet suinu gayadwin, PDF mia. လက်နက်ချရေးအကြံပြုချက်များကိုလည်းစစ်ဘိုလ်ချုပ်များထံအကြံပြုခဲ့သည်ဟုစစ်ကောင်စီထုတ်ပြန်ချက်တွင်ပါဝင်သည်လို့ရေးသားဖော်ပြထားပါသည်။ဇန်နဝါရီ24ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့စစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနှင့်ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီနဲ့နိုင်ငံရေးပါတီများအစုအဖွဲ့တို့တွဲဆုံဆွေးနွေးပွဲမှာနိုင်ငံရေးပါတီများအစုအဖွဲ့ကအခုလိုတင်ပြတောင်းဆိ
ဒီသတင်းနဲ့ပတ်သက်ပြီးပြည်သူပါတီဥက္ကဋ္ဌဦးကိုကူကြီးကစစ်မှုထမ်းတိုးမြင့်ခေါ်ယူရန်တောင်းဆိုသည့်ဆိုသည့်အချက်သည်နိုင်ငံရေးပါတီအစုအဖွဲ့တစ်ခုလုံးရဲ့သဘောထားဆုံးဖြတ်ချက်မဟုတ်ကြောင်းအထွေထွေကဏ္ဍတွင်ပါတီတစ်ခုစီရဲ့တင်ပြချက်သာဖြစ်တဲ့အကြောင်းဇန်နဝါရီ27ရက်နေ့ကပြည်သူပါတီမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာငင်းဆိုခဲ့ပါတယ်စစ်ကောင်စီရဲ့ဇ
အကြံပြုတင်ပြခြင်းကိစ္စရမြစစ်မှုထံဥပဒေအရ အရေးအတွက်တွေးမြင့်ခေါ်ယူရေးအကြံပြုချက်များအားဆွေးနွေးခဲ့ကြပြီးတက်ရောက်လာကြသူများကမိမိတို့သဘောထားများကိုအပြန်အလှန်ဆွေးနွေးခဲ့ကြသည်လို့ဖော်ပြထားတာတွေ့ရပါတယ်။ ကိုကြီးကောင်းဆောင်တဲ့နိုင်ငံရေးပါတီများအစုအဖွဲ့ကစစ်မှုထမ်းအရေးအတွက်တိုးမြင့်ခေါ်ယူရေးတောင်းဆိုတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးဆိုရှယ်မီဒီယာတွေအပါအဝင်မီဒီယာတွေမှာဝေဖန်မှုတွေပြင်းထန်ခဲ့တာတွေ့ရပါတယ်။ဝက်စတန်နျူးစ်ကစစ်မှုထမ်းအရေးအတွက်တိုးမြင့်ခေါ်ယူရေးဒေါက်တာအေးမောင်ပါတီနဲ့နိုင်ငံရေးပါတီများကစစ်ကောင်စီကိုအကြံပြုတိုက်တွန်းဆိုတဲ့သတင်းတစ်ပုဒ်ကိ Tuan Yare, Nangai Padi Pitwabi. Pokuyi ya Nangai Lopare Sure, Namia Yayo Adweda, Padi Tom Bilo Nijara. Pidu Adwe Bama, Lobi Nanda Mahobu. Simuda Ubrijang, Lungeri Totoli Toka Yoni Jare, Chima, Sikonsi Loyaku, Tauka Abe Chimani Raga, Nangai the Maru, a Pikani, Luda Gondu, a Pi, Mimi Kuku, Tama Lita, Piparelu, Macha Birejang, Popia Tavare. Social media the computer, Facebook ma, Mioyanang Dinga, Pidu Badi Ogota Ugogo Jine Padde B, Sidaye Warapia Mediago, Masozalau Lipio B, Democratic Media Rigu, Pimbian Tanta and Pitende, Pidu Rego Madea Pansi Simu Tankai Nidago, Mapitembu, Gangwe Bari, the Konda Mabioera, Pidu Badila, the Chenga Leza Yongi Gera Ridwe, Sido Magambu, Gejuga Sidaye, a Donchagan Tete Pidoavi. Yida Tara, do ya ware? Dabi, Mioyanang Dinga. Ugo go yido, Mabioge, Masunuge, Uso ye. Sikonsi, Miriago, Gangwe Jong, Jinja Jeto Yame. Bajong, Jinja Jematota Lelule, Megon Totawa. Simudan Ubrigo, Natana Se Legune, Fifari Sayanima. Sikonsi got a main topia, Piatange ware. Eddie a main topia be now by. စင်မူတန်းတင်တာအမှတ်စဉ်၉ခုခွင့်လက်ခဲ့တာကိုတွေ့ရပါတယ်အမှတ်စဉ်တစ်ခုမှာစစ်တင်တန်းသာ၅000ခေါ်ယူမယ်လို့စစ်ကောင်စီကထုတ်ဖော်ပြောဆိုထားတာကြောင့်တင်တန်းသား၄000၅000ခေါ်ယူထားပြီးဖြစ်ပါတယ်စင်မူတန်းဥပဒေအရစစ်သားတဲ့စုဆောင်ရာမှာအစောပိုင်းကာလတွေမှာရက်ွက်တွေလိုက်ခွဲတန်းချစုဆောင်ခဲ့တာတွေ့ရပြီမယ်လို့နောက်ပိုင်းမှာလမ်းပေါ်မှာတွေ့ရလူကိုပေါ်တာဆွဲစုဆောင်တယ်ဆိုတ ngwe nyit da ri lou saung de so de tadin ri le thwat paw la da tui ya ba de sit kaun si ye sit mu dan upari ha pi du rue go sait pai san ya yo yauk pai san ya go ba thi kai se yo ma ka nai ngan ye si bwa ye lou da yin a ne lu da yin mit rue go ba thi kai se da phit de sit mu dan upari thauk pyan pi naw pai a myo da rue yo a myo tami mya ba a lou lou nai de a the ywe rue ha အစုလိုက်ပြုံလိုက်နိုင်ငံတွင်းကနေထွက်ခွာသွားကြတယ်။အများဆုံးထွက်ခွာတာကတော့အိန်းနီးချင်းထိုင်းနိုင်ငံကိုဖြစ်တယ်။ပညာဓာတ်တွေကျွမ်းကျင်လှူသားတွေပါနိုင်ငံရချားကိုထွက်ခွာသွားတဲ့အတွက်အုံနောက်ယူစီးမှုကိုဖြစ်ပေါ်စေတယ်။ဒါအပြင်စစ်မှုထမ်းဥပဒေဟာမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကြတဲ့ကိုဖြစ်ပေါ်စေတဲ့အပြင်နေဆက်ဖြတ်ကျော်ယာစုမှုတွေနဲ့ဒေသတွင်းမတည်ငြိမ်မှ 2024 December 17 ရက်နေ့ က ထုတ်ပြန်တဲ့ မြန်မာ နိုင်ငံ ဆိုင်ရာ ကမ္ဘာပံ အစည်းအဝေး ခန်းစား ကလည်း ပဋိပက္ခ တွေ နဲ့ စစ်မှုထမ်း ဥပဒေ ကြောင့် မြန်မာ စီးပွားရေး အကျပ် တဲ ဟာ ပို ကြီးမလာ တယ် လက်တလော ရွှေ့ ပြောင်း လှုပ် လှုပ် ကင် မှု ဖြစ် ပေါ် ရ ခြင်း အဓိက အကြောင်း ရင်း မှာ စီးပွားရေး မရေရာ တဲ့ အနေထား ပဋိပက္ခ တွေ နဲ့ ပြည်သူ စစ်မှုထမ်း ဥပဒေ တို့ ရဲ့ အကျိုး တရား မှု ကြောင့် ဖြစ် တယ် လို့ ထောက်ပြ ထား တာ တွေ့ ရ ပါတယ် နိုင်ငံ ရေး ဆောင် ကြီး လေ့လာ သူ တဦး ကတော့ စစ်ကောင်စီ ဟာ စစ်မှုထမ်း ဥပဒေ အရာ အတင်းအကျပ် စစ်သား စုဆောင် စစ်တိုက်ခိုင်း နေပြီမယ် စစ်မြေပြင် မှာ တော့ ဘာမှ တိုးတက် လာ တာ မ တွေ့ ရ ဘူး တိုက်ပွဲ တွေ ဆက်တိုက် ရှုံး နေ တာ ပါပဲ စစ်ကောင်စီ ဟာ လူငယ် တွေ ကို တေရင်း တဲ့ အတင်း တွန်း ပို့ နေ သလို ဖြစ် နေ တာ ဟာ ဝါး နေ စရာ ပဲ လို့ မှတ် ချက် ပြီး ပြော ကြ ပါတယ် ခမညာ
မြန်မာမီဒီယာမြင်ကွင်းကဏ္ဍကိုစောင်းမရှင်ပြည်သူနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီတိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုတခါတော့မြင်ကွင်းကျမစုများစီစဉ်ကိုထုတ်လွှင့်ပေးမှာပါဒီတစ်ပတ်မှာတော့စစ်ကောင်စီရဲ့ကြောင်းတိုက်ခိုက်မှုတွေအကြောင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်နိုင်ငံတော်နယ်မြေတွေဆုံးရှုံးထားတဲ့စစ်ကောင်စီဟာလေကြောင်းတိုက်ခိုက်မှုတွေပိုတိုးပြီးတော့လှုပ်လာခဲ့ပါတယ်အသိခံရတဲ့မျိုးတွေဟာပိုပြီးတော့ခံရတာပါဒီအကြောင်းအရာကိုတော့ ISP မြန်မာရဲ့အခုတစ်ပတ်မြင်ကွင်းကျမစုမှာအချက်လက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ
အာနာသိမ့်ပြီးနောက်ပိုင်းနိုင်ငံအနှံ့မှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုပေါင်း8,000 ကျော်လှုပ်လာခဲ့ပါတယ်ဒီပမာဏရဲ့ထက်ဝက်နီးပါးက2023ခုနှစ်အတွင်းဖြစ်ပါတယ်အကြိမ်ပေါင်း 3,580 ထက်မနည်းရှိခဲ့တာပါစစ်စင်ရေးတစ်တုံညာနှစ်ခွန်ကြောင့်နေမြေတွေဆုံးရှုံးသွားရတဲ့စစ်ကောင်စီဟာလေကြောင်းတိုက်ခိုက်မှုတွေပိုလှုပ်လာပါတယ်အခုနှစ်ပထမလဝက်အတွင်းမှာလေကြောင်းတိုက်ခိုက်မှု159ကြိမ်ထဲမှနေရှိခဲ့ပါတယ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေဟာရှမ်းပြည်နယ်မှာအများဆုံးဖြစ်ခဲ့ပါတယ်လေကြောင်းတိုက်ခိုက်မှု9ပုံတစ်ပုံကျော်ကိုရှမ်းပြည်နယ်မှာလှုပ်ဆောင်ခဲ့တာပါအကျဉ်းရည်အနေနဲ့1,900ထက်မနည်းရှိခဲ့ပါတယ်။စကိုင်းတိုင်းကတော့ဒုတိယအများဆုံးခံခဲ့ရပြီး1,300ကျိန်ထက်မနည်းရှိခဲ့တာပါ။ကယားကတတိယအများဆုံးနဲ့ချင်းကဇရုထအများဆုံးဖြစ်ပါတယ်။ရန်ကုန်တိုင်းကလွဲလို့တခြားနေရာတွေမှာလေကြောင်းတိုက်ခိုက်မှုတွေခံခဲ့ရပါတယ်။စစ်ကောင်စီဟာတော်လန်ရေးအင်အားစုတွေတင်းထားတဲ့မြို့နယ်တွေကိုလေကြောင်းတိုက်ခိုက်မှုတွေပိုလှုပ်ခဲ့ပါတယ်တော်လန်ရေးအင်အားစုတွေဟာမြို့နယ်68ခုမှာရှိတဲ့မြို့ပေါင်း92မြို့ကိုတင်းနိုင်ခဲ့ပါတယ်အာဏာသိမ်းမှုနောက်ပိုင်းလေကြောင်းတိုက်ခိုက်မှုတွေရဲ့63ရာခိုင်နှုန်းကျော်ကအဲ့ဒီမြို့နယ်တွေမှာဖြစ်ခဲ့တာပါအကြိမ် 9,000 ထက်မနည်းရှိခဲ့ပါတယ်စစ်ကောင်စီဟာနိုင်ငံတဝန်းကမြို့နယ်162ခုထက်မနည်းကိုလေကြောင်းကနေတိုက်ခိုက်ခဲ့တာပ
ါ ISP မြန်မာရဲ့မြင်ကွင်းကျမစုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့မြန်မာပြည်မှပေးစာကဏ္ဍကိုထုတ်လွှင့်ပေးပါပါမဟိသန္တာကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ရှင်ပြောမင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOA ကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်ရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်ဆရာတော်ရှင်က VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးအချိန်မှန်သတင်းတွေလွှင့်ပေးလို့ကျေးဇူးအထူးတင်ရှိပါတယ်ရှင်။ဟုတ်ကဲ့အစီအစဉ်ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နော်။ကျွန်တော် VOA ကအပတ်စဉ်ကဏ္ဍတွေထောက်လွှင့်ပေးတဲ့နေရာမှာဒီအမျိုးသမီးကဏ္ဍ၊ကျန်းမာရေး၊အားကစား၊လူငယ်ကဏ္ဍ၊ပညာရေးဒီလိုမျိုးကဏ္ဍစုံကနေပြီးတော့အပတ်စဉ်အစီအစဉ်တွေနဲ့တင်ဆက်ပေးနေပါတယ်နော်။ဒီမှာတော်ရရှင်တယောက်ကျန်းမာရေးနဲ့ပတ်သက်ပြီးတော့မေးလာတဲ့စာကိုပြန်ကြားပေးကြပါမယ်။သူက
ကျမကအခုမှသားလေးတယောက်မီးဖွားထားတာသုံးလသားလေးပဲရှိပါသေးတယ်ကျမသားလေးကမွေးကလေးကအခုထိအမေတို့ကိုမဆိုတော့ formula no more နန်တစိုက်ကိုပဲတိုက်နေတော့စိုးကျိုးရှိမှအရန်စိုးရင်မိပါတယ်ကလေးမွေးကစားတလအထီတော့နိုးရည်ကိုညှစ်ပြီးတော့တိုက်ဖြစ်သေးတယ်ဒါပေမဲ့နှစ်လလောက်ကနေနိုးရည်ကညှစ်မရတော့ဖြစ်နေပါတယ်ဘလို့ပဲနိုးကိုတိုက်တိုက်ကလေးကမတောက်ဘူးဖြစ်နေတော့အခုတော့ဖော်မြူလာနိုးမုံကိုပဲပုံမှန်တိုက်ဖြစ်ပါတော့တယ်ဒီတော့ကျမလလန်းမိသလားဖော်မြူလာနိုးမုံကိုအသက်တစ်နှစ်ထိတိုက်ရမယ်တစ်နှစ်ပြီးရင်နွ
တင်တော်တဲ့ဆရာဝန်နဲ့တိုင်ပင်လို့လည်းသိပြီးတော့အစီအမပြေတော့ဒီမေခွန်းလေးကိုဗီအိုအေကနေတစ်ဆင့်မေးတာဖြစ်ပါတယ်ကျမတို့လိုမိခင်တွေအတွက်လည်းအကျိုးရှိပါစေလို့ဆုတောင်းပါတယ်ရှင်ဒီတော်ရရှင်ရဲ့နံပါတ်3
ကျမမောင်ခတ်ဒေါက်တာမြတ်တိကြပါတာဖာမီရဲ့ပညာအထူးပါပြောရမယ်ဆိုရင်နှုတ်မှုတ်တိုက်လက်စဖြစ်နေပြီဆိုလို့ရှိရင်ဟိုတိုက်လက်စနှုတ်မှုကိုပဲပေါ့နော်6လအထိဆက်တိုက်ပါ6လပြီးပြီဆိုလို့ရှိရင်တော့ဖြစ်ဆက်စဆလို့ရပြီပေါ့ဒါပေမဲ့6လမပြီးခင်နှုတ်မှုကိုတိုက်နေတဲ့အချိန်ခါမှာတော့ကျမတို့ကဖြော်တဲ့ရည်တန့်ဖို့လိုပါတယ်ဖြော်တဲ့ခွက်တို့ဇွန်းတို့ ဆရာကရိယာတွေတန့်ဖို့လိုပါတယ်အထူးသဖြင့်လက်လက်တန့်ဖို့လိုပါတယ်နောက်တစ်ခုကအခုသုံးလသာဖြစ်ပြီဆိုတဲ့အကြောင်းမလို့နှုတ်မှုကိုဖြော်တိုက်တဲ့အခါမှာဘူးနဲ့နှုတ်ဒီကောင်းနဲ့တိုက်တာထဲစာလို့ရှိရင်ခွက်ဆောင်လေးနဲ့တိုက်တက်အောင်ကျင့်ပြီးတာလိုက်လို့ရှိရင်အဲ့ဒါတွေလေတချို့သောဆူဂျူးတွေကိုနှုတ်ဒီကောင်းကနေပြီးတော့ညှိနှွယ်ပြီးဖြစ်နိုင်တဲ့ဆူဂျူးတွေကိုကာကွယ်နိုင်ပါတယ ကန်တက်ချက်လေးတွေလေသူတို့ကပါတဲ့အတွက်ကြောင့်မလို့အဲ့ဒီနုံမုံကတော့ဒီနွားနို့တို့စိတ်နို့တို့ရဲ့စာလို့ရှိလို့ရှိရင်ပို့ပြီးတော့တင့်တော်ပါတယ်နွားနို့စိတ်နို့ကဒီနွားကလေးအတွက်နွားရဲ့အမေကထုတ်ပေးထားတာပါအဲ့ဒီကမှပါတဲ့ဓာတ်တဘာဝချင်းအဖြစ်ဟာမတူတဲ့အတွက်ကြောင့်မလို့ကလေးတွေမှာ allergy ဖြစ်တတ်ပါတယ်6လပြည်တာနဲ့ဖြည့်ဆက်စာကိုကျွေးပါအဲ့လိုဖြည့်ဆက်စာကြီးကျွေးလိုက်တဲ့အခါမှာဒီနို့မုံကိုဖြတ်လိုက်ရမှာလားဆိုတဲ့အခါကျတော့မဖြတ်ဘဲနဲ့ဆက်တိုက်ခြင်းလေအမီနို့ဆိုရင်တော့နှစ်သားထိတိုက်ပါတယ်ဖြည့်ဆက်စာလည်းကျွေးတယ်အမီနို့လည်းတိုက်တယ်ပေါ့
ဟုတ်ကဲ့ပါဒေါက်တာမြတီတာဖြည့်ချပေးသွားတာဒီတော့ရှင်နားထောင်ရမယ်ထင်ပါတယ်နော်ကျေးဇူးတင်ပါတယ်ဒီရီကထုတ်လွှင့်ပေးတဲ့သတင်းတွေပတ်စင်ကဏ္ဍတွေနဲ့ပတ်သက်ပြီးတော့သရရှင်တွေတုံ့ပြန်ရေးသားလာကြတဲ့စာတွေကိုလည်းဖီရီကအမြဲတမ်းဖော်ပြပေးနေပါတယ်နော်ဒီထက်မှပေးခဲ့တဲ့သတင်းဘက်ကထုတ်လွှင့်ပေးတဲ့ပြင်ပဆောင်းမရှင်ဦးအောင်ခင်ရဲ့မြမရေးဆွေးနွေးခန်းချင်းပြည်တမိုင်းကျောင်းအစီအစဉ်ကိုနားဆင်ပြီးရေးလာကြတဲ့သရရှင်တွေမှာတစ်ယောက်ကတော့ History of PDF မသိတဲ့သူတွေက PDF မင်းတန်နဲ့ချင်းကြီးတော်သုံးဝက်ကို blame နေကြတာမြင်တော့ချိတ်ရီမိတယ်လို့ရေးလာပါတယ်နောက်ထပ်တစ်ယောက်ကလည်းသတင်းမှရင်မတင်ပါနဲ့တဲ့အစိတ်ဖြစ်ပါတယ်လို့ဆိုလာတာပါ။နောက်သောရရှင်တယောက်ကတော့တာဝန်ငယ် editor တို့လိုလိမ့်မှုပြီးတော့ image ရေးပို့လာပါတယ်
။ပထမဦးစွာဒီစာကိုရေးရတာစိတ်မကောင်းပါဘူး။ကျွန်တော်ဟာချင်းမျိုးသားတူဖြစ်ပြီးတော့လက်ရှိချင်းပြည်အခင်ချင်းကိုလည်းသူတေသနာပြုစုနေသူတူဖြစ်ပါတယ်။လူကြီးမင်းတို့သတင်းဌာနကနေဒီကနေ့2025ဇန်နဝါရီ30ရက်ကတင်ဆက်တဲ့ရုပ်သံဆောင်းပါးပါဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ချင်းပြည်အနာဂတ်ဆိုတဲ့ဆောင်းပါးပါထုတ်လွှင့်ချက်များကလက်ရှိချင်းပြည်တွင်ရှိလက်နက်ကိုင်ဖွဲ့စည်းများရဲ့ဗကတိအခြေအနေနဲ့များစွာကွာဟနေတဲ့အပြင်ချင်းပြည်တော်လှန်ရေးအစုအဖွဲ့များအပေါ်အထင်မြင်သေးစေနိုင်တဲ့အခြေအနေထိတက်ရောက်မှုရှိနေတဲ့အတွက်ပြန်လည်သုံးသပ်ပေးစီလိုပါတယ်ခင်ဗျာ
VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုပေါ်မှာသရရှင်ရေးလာကြတဲ့ထဲကတချို့ကိုဖော်ပြပေးခဲ့တာပါနော်ဒီလိုမျိုးသရရှင်ရဲ့တုံ့ပြန်ချက်တွေနဲ့ပတ်သက်ပြီးတော့ဆောင်မရှင်ဦးအောင်ခင်ကလည်းစပြန်ရေးလာတာဖော်ပြပေးကြပါလိမ့်
။ချင်းပြည်နယ်နဲ့ချင်းသမိုင်းအကြောင်းကျွန်တော်ရေးထားတဲ့အတန်လှန့်ဆောင်းပါးကိုဝေဖန်သူတွေမကျင်နပ်သူတွေနဲ့ဒေါသထွက်သူတွေအတော်များများရှိနေတာတွေ့ရလို့ပြန်စာရေးလိုက်ပါတယ်။ချင်းတိုင်းသားတွေဟာနိုင်ငံရေးကိုအလွန်စိတ်ဝင်စားကြကြောင်းဒီဝေဖန်ချက်တွေကတက်တည်ပြနေပါတယ်။နိုင်ငံရေးစိတ်ဝင်စားတာဟာတိုးတက်တဲ့အမျိုးသားရေးလက္ခဏာပါပဲ။သောတော်ရှင်ရဲ့တုံ့ပြန်ချက်တွေဟာတကြောင်တကာရာတရွာတပုတ်ဆန်းဆိုတဲ့မြမစကပုံကိုရောင်မြန်ဟန့်နေပါတယ်တယောက်တမျိုးမယိုးနိုင်အောင်ကွဲပြားခြားနားနေတာတွေ့ရပါတယ်ပ ပထမ ဦးစွာ ကျွန်တော်ရဲ့ သတင်း 3 ချက် အကြောင်းကို ပြောပြရစေ VOA မှာ အတန်လှင့်ဖို့ ကျွန်တော် ရတဲ့ အချိန်က 9 မိနစ် သာ ရှိတာ မို့ ဘယ်ပေါင်းစုံ တင်ပြဖို့ ဆိုတာ မဖြစ်နိုင် သလောက် ပါပဲ ဒါကြောင့် အီယာဝတီ လို ဝိုင်းရင် သတင်း စာဆောင် တွေက ထုတ်တဲ့ သတင်း ကို သာ သုံးပါတယ် သူတို့ သုံးတဲ့ သတင်း အချက်လက် ကို စစ်ဆေး ချိန် မရှိပါဘူး တွေးဆုံ မေးမြန်းဖို့ လည်း အချိန် မရှိပါဘူး ဒါကို ကျွန်တော် အားနည်းချက် လို့ ပြောနိုင်ပါတယ် ကျွန်တော်ရဲ့ အဓိက ရည်ရွယ်ချက် ကတော့ စန့်ကျင်ဘက်အုပ်စုတွေဆွေးနွေးညှိနှိုင်းရေးသာဖြစ်ပါတယ်။မိမိမကြိုက်တာကိုဓမ္မထိတ်ထန်ကြကြလေ့လာနိုင်ရင်အကျိုးရှိပါတယ်။ဥရောပဒီမိုကရေစီခရီးမှာစိတ်ဓာတ်ပြောင်းလဲရေးနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဆက်ဆက်ပုံကိုတွေးနိုင်ပါတယ်။အသိဉာဏ်ကင်းမဲမှုနဲ့ယုံကြည်မှုကြောင့်ပြည်သူတွေဖိနှိပ်ခံနေရတာဆိုတဲ့ဆက်ရှိရာစုဥရောပပညာရှင်တစုရဲ့သုံးသပ်ချက်ဟာအခုအချိန်ထ ိုးတက်ပြောင်းလဲမှုမရှိဘဲရည်သေးလိုရပ်တန့်နေတဲ့အတွေးခေါ်ကိုအပြင်လူကဘယ်လိုမြင်သလဲဆိုတာသိဖို့လိုပါတယ်။အငင်းပွားနေလို့အဖြေထွက်လာမှာမဟုတ်ပါဘူး။ပြည်내သူပြည်내သားအားလုံးအကျုံးဝင်တဲ့အမျိုးသားပုံရိပ်ကိုပုံဖော်နိုင်စွမ်းရှိဖို့လိုအပ်ပါတယ်။ဆရာနာရှင်ခင်မှာဝလုံးကောင်းနဲ့လာတာပြီးကို့ငချင်ကိုချင်နဲ့ဝါရဖြန့်တလေနှစ်ပေါင်းများစွာလွှမ်းမိုးခဲ့တာကြောင့်အခုခင်မှာနိုင်ငံရေးစိတ်ဝင်စားသူတွေကလွတ်လပ်စွာယထာဘူရကြကြလေ့လာရင်းသုံးသပ်နိုင်ရင်အကျိုးရှိမယ်လို့ထင်ပါတယ်ခင်ဗျာ
တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်အားလုံးပုံမှန်ကောင်းမှုအဆင်ပြေတဲ့နေ့ရက်ဒီအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်ပြည်ရင်းမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းဝါတွေကိုတင်းနှင်းတွေနဲ့ညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြီးတော့လည်းထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြီးတော့လည်းထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးဘေးရန်တွေရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မိုင်းမပေးသာကဏ္ဍကိုမဟိတနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့ကဘာလွားထူးထူးခြားခြားသတင်းတွေကိုတင်ဆက်ပေးနေတဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါရေအောင်မြုပ်ထားတဲ့အလုံးပိတ်အခန်းတစ်ခုထဲမှာရပ်ပေါင်း120ကျားနေခဲ့တဲ့ဂျာမန်လေကြောင်းအင်ဂျင်နီယာတဦးဟာရက်အကြဆုံးရောက်အခန်းထဲမှာနေတဲ့ဂင်းနစ်ကမ္ဘာစံချိန်ကိုချိုးလိုက်ပါတယ်အမေရိကန်ပြည်ထောင်စု Massachusetts ပြည်နယ်မှာရှိတဲ့ Massachusetts ညီပညာတက္ကသိုလ် MIT ကပေါင်းမမုံကူးပေးနိုင်တဲ့အစင်းမြင့်ဆက်ရုပ်ပိုးကောင်လေးတစ်မျိုးကိုတီထွင်လိုက်ပါတယ်ဒီလိုကဘာလွားကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ညံ့နဲ့မမသစင်အောင်တို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ပနားမနိုင်ငံကမ်းခြေနားမှာရေအောင်မြုပ်ထားတဲ့အလုံးပိတ်အခန်းတစ်ခုထဲမှာရပ်ပေါင်း120ကျားနေခဲ့တဲ့ German Agatha Engineer 2ဟာရက်အကြဆုံးရေအောင်ခန်းထဲမှာနေတဲ့ Guinness ကမ္ဘာစံချိန်ကိုချိုးလိုက်ပါတယ်အသ က်59နှစ်အရွယ်ယူရီကာခေါခါပေ320ပတ်လည်ရှိတဲ့သူ့ရဲ့ရေရွက်ကအခန်းထဲမှာနေခဲ့တာဖြစ်ပြီးတော့အဲ့ဒီကထွက်လာတာကို Guinness ကမ္ဘာမှတ်တမ်းစံချိန်အဖွဲ့ကအတည်ပြုပေးခဲ့ပါတယ်American နိုင်ငံသား Joseph Tituri တင်ထားတဲ့အရင်စံချိန်ဖြစ်တဲ့ရေအောက်ကအိမ်လေးတစ်လုံးထဲမှာရပောင်းတရာနေခဲ့တဲ့စံချိန်ကိုသူကချိုးလိုက်နိုင်တာပါ။ Hawk ရဲ့အလုံးပိတ်အခန်းလေးကိုရေအောက်36ပြီမှာထားခဲ့တာဖြစ်ပြီးသူ့အခန်းအပေါက်ကနေပြီးတော့ပင်လယ်ပြင်ကိုကြည့်တဲ့အခါမှာတိတ်ဆိတ်ငြိမ်သက်ပြီးတော့မှောင်လာတာနဲ့ပင်လယ်ထဲအယောင်တောက်တာတွေကိုလည်းမြင်ခဲ့ရတယ်လို့ပြောပါရယ်။သူ့ရဲ့အခန်းထဲမှာအိယာအိမ်သား TV ကွန်ပျူတာနဲ့အင်တာနက်ပါရတဲ့အပြင်လက်ချင်ငန်းလုပ်ဖို့အတွက်စပိန်တစ်စီးလည်းပါဝင်ပါတယ်။အပေါ်ဘက်မှာတော့သူ့ကိုစောင့်ကြည့်ဖို့အခန်းတစ်ခုကိုပိုက်လုံးနဲ့တွဲဆက်ထားပြီးတော့အစားအသောက်နဲ့ဧည့်သည်တွေကိုလက်ခံနိုင်ပါတယ်။ရေအောက်မှာရှိတဲ့သူ့ရဲ့အခန်းမှာကင်မရာ၄လုံးတပ်ဆင်ထားပြီးသူ့ရဲ့နေစဉ်လှုပ်ရှားမှုတွေစိတ်ကျမ်းမာရေးနဲ့သူ့ရေပေါ်ကိုတက်မလာဘူးဆိုတာကိုပြသဖို့အတွက်တက်တည်လည်းဖြစ်ပါတယ်။အခုလိုနေထိုင်ရတဲ့ရည်ရွယ်ချက်ကလူသားတွေအနေနဲ့ရေအောက်မှာလည်းအမြဲတမ်းနေနိုင်တယ်ဆိုတာကိုပြသဖို့ဖြစ်တယ်လို့ခေါခပြောပါတယ်ရှင
်။ American ပြည်တော်စု Massachusetts ပြည်နယ်မှာရှိတဲ့ Massachusetts နည်းပညာတက်သို့ MIT ကပန်းဝင်းမုံကူးပေးနိုင်တဲ့အစင်းမြင့်ဆက်ရုပ်ပိုးကောင်လေးတစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီဆက်ရုပ်ပိုးကောင်ဟာဆက်ကူညက်တဲ့ကလစ်လေးတွေထပ်ပိုပေါက်ပါပြီးပန်းပွင့်နေတဲ့အရွက်တွေပေါ်မှာကူးတန်းသွားလာပြီးဝင်းမုံကူးပေးနိုင်တာပါ။အရင်တုန်းကထုတ်လုပ်ခဲ့တဲ့ဆက်ရုပ်တွေထက်အစတရာပိုကြာကြာပြန်တန်းနိုင်ပါတယ်။ဖန်လုံအိမ်အခန်းအတွင်းဒေါင်းလိုက်စိုက်ပျိုးရေးဝင်းမုံကူးတဲ့ကိစ္စမှာဒီနည်းပညာနဲ့ကူညီနိုင်တာကြောင့်အစာအသောက်ထုတ်လုပ်မှုကိုအစာပေါင်းများစွာတိုးစေမှာပါ။ဒီဆက်ရုပ်ပိုးကောင်လေးဟာလူသားပြားတွေကိုအစာထုတ်ဖို့မဟုတ်ပေမဲ့လည်းအခန်းတွင်းစိုက်ပျိုးမှုတွေမှာဘေးကင်းလုံခြုံရေးအရာသို့မဟုတ်ပတ်ဝန်းကျင်ဆိုင်ရာကိစ္စတွေကြောင့်လူသားပြားတွေကိုမသုံးနိုင်တဲ့အခါမှာသုံးဖို့ဖြစ်တယ်လို့ဒီတီထွင်မှုကိုပူးတွဲဥဆောင်နေတဲ့စူဟာကင်ကပြောပါရယ်ပြားတွေကိုလက်ရှိမှာမရှင်နိုင်သေးပေမဲ့လည်းပန်းတစ်ခုနဲ့တစ်ခုခုံကူးတဲ့အခါမှာပိုပြီးတိကျလာအောင်ပိုပြီးကြာကြာပြန်တန်းနိုင်အောင်ကြိုးပမ်းနေတယ်လို့ဒီထွင်သူအဖွဲ့ကပြောပါရယ်ခင်ဗျာ
American ပြည်တော်စုညို့မြို့မှာတော့ကုမွေးထားတဲ့ခွေးလေးတွေအင်မွေးတိတ်ဆန်လေးတွေနေမကောင်းဖြစ်ရင်ပိုင်ရှင်ဖြစ်သူဟာသူတို့ကိုစောင့်ရှောက်ဖို့အတွက်လာစာနဲ့စီးခွင့်ယူနိုင်မှုဥပဒေကြမ်းတစ်ခုကိုမြို့ကောင်စီဝင်ရှွန်အေဘရူးကတင်သွင်းလိုက်ပါတယ်။ဒီလာစာနဲ့စီးခွင့်ဟာခွင့်ရထပ်ပေးဖို့မဟုတ်ပဲညို့ပြည်နယ်ကခွင့်ပြုထားတဲ့ခွင့်နေထဲမှာပါဝင်မယ်လို့မြို့ကောင်စီဝင်အေဘရူးကပြောပါတယ်။ညို့ပြည်နယ်မှာဝန်ထမ်းတရားနဲ့အထက်ကုမ္ပဏီတွေကိုတစ်နှစ်ကိုစီးခွင့်ခွင့်ရပေးဖို့ပြဋ္ဌာန်းထားပြီးတော့ဝန်ထမ်းတရားအောက်ရှိတဲ့ကုမ္ပဏီတွေကိုတော့တစ်နှစ်မှာစီးခွင့်၅ရပေးဖို့ပြဋ္ဌာန်းထားတာပါ။အိမ်မွေးတရိတ်ဆန်လေးတွေရဲ့ကျန်းမာရေးဟာလည်းပိုင်ရှင်တွေရဲ့ကျန်းမာရေးနဲ့သက်ဆိုင်တဲ့အတွက်အခုလိုခွင့်ရပြောင်းပေးဖို့လှုံ့ဆော်ရတာဖြစ်တယ်လို့မြို့ကောင်စီဝင်အေဘရူးကပြောပါရယ်အခုလိုဥပဒေကိုပြီးခဲ့တဲ့နှစ်အောက်တိုဘာလကတင်သွင်းခဲ့တာဖြစ်ပြီးကြားနာပွဲကျင်းပရအောင်မှာပါကြားနာပွဲပြီးရင်တော့မဲခွဲဆုံးဖြတ်ရမှာပါမဲခွဲလို့အတည်ပြုပြီးရင်တော့အိမ်မွေးတရိတ်ဆန်တွေအတွက်ပိုင်ရှင်ကိုစေဝင်ပေးတာဟာမြို့လူမျိုးကြီးအတွက်ပထမဦးဆုံးဖြစ်မှာပါရှင်
သူကြောင့်ဆံပြသတင်းများစီစဉ်ကိုကိုငိမ့်ချန်နဲ့မမြသတင်းအောင်တော့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့တန်လွင့်ပေးနေပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လင်းကတက်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကတွင်းကုန်တွေကို85ရာခိုင်နှုန်းနဲ့တရုတ်နိုင်ငံပေါ်ဆယ်ရာခိုင်နှုန်းလာမယ့်အင်္ဂါနေ့ကစကောက်ခံမဲ့အမိန့်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်မနေ့စနေနေ့ကလက်မှတ်ထိုးလိုက်တဲ့အကြောင်းသမ္မတအင်ဂျီရောကပြောလိုက်ပါတယ်မက္ကဆီကိုနဲ့ကနေဒါနိုင်ငံတွေကတော့အမေရိကန်သွင်းကုန်တွေကိုအခွန်တိုးကောက်ပြီးလက်တုံ့ပြန်မယ်အကြောင်းမနေ့ကပဲကြေညာလိုက်ကြတာပါတရုတ်နိုင်ငံကတော့အမေရိကန်ရဲ့လုပ်ရည်ဟာနိုင်ငံကကုန်သွယ်ရေးစီးပင်းစည်းကမ်းတွေကိုအပြင်းအထန်ချိုးဖောက်ရအောင်ကြောင်းပြောဆိုလိုက်ပြီးမှပုံမှန်လင်းလင်းဆွေးနွေးဖို့လည်းတိုက်တွန်းခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံရမှာအီရန်ပေါ်တံပြန်းနာအာရဗ်နိုင်ငံတွေနဲ့တပ်တမဆက်ဆံရေးတိုးချဲ့ရတဲ့အတူဟားမတ်စ်တွေပေါ်အောင်ပွဲနဲ့ပတ်သက်လို့ဆွေးနွေးသွားမယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နန်တန်ယာဟုကဒီကနေ့ပဲပြောဆိုလိုက်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးညင်ညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရေးမှုကကိုစီသူဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချန်နဲ့ရောဘတ်ဘတ်စ်တို့ဖြစ်ပါတယ်View American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ line meter 16 kHz 5453ည line meter 25 kHz 7183ည line meter 30 kHz 9963ညနဲ့ line meter 190 kHz 7505တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ဗ ဗီယိုကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေကျွန်တော်ရန်နိုင်ပါ
This program has come to you.